သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါ
SBS, a world of difference. You're with SBS Burmese on mobile, online, and on radio.
Mobile, online, and radio Burma, then ha SBS Myanmar bai ne tu shi ni da phit par de. Tora shi mya chit thi mingla phya phya ne pye song do mu ja ba sa khmyar.ဒီနေ့ဩဂတ်စ3ရက်အင်္ဂါနေ့မြန်မာပိုင်းစီစဉ်များကို SBS Radio မှစတင်တင်ဆက်နေပါတယ်ခင်ဗျာဒီနေ့အစီအစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ် Terror On ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မြင့်အစီအစဉ်များမှာတော့မြန်မာစစ်ကောင်စီကအိမ်ဆောင်အစိုးရကျင်းရတာနဲ့ပတ်သက်လို့မေးမြန်းထားကံဒေါက်တာစိန့်စန်းဖြူကသူမဆေးကုသမှုပေးနေရတဲ့အခြေအနေတွေနဲ့ကိုဗစ်အခြေအနေကိုရှင်းပြထားတဲ့မေးမြန်းကံနဲ့တန်လွင်ခက်ကပေးပို့ထားတဲ့ဝဲလံဖျာခင်းနိုင်ငံရေးပုံရိပ်တွေထဲကတကြော့ပြန်အိမ်ဆောင်အဆိုအားဆိုတဲ့သတင်းဆောင်မားတို့ဖြစ်ပြီးဒီနေ့ခေါင်းကြီးပိုင်းသတင်းတွေကတော့ New South Wales မှာ COVID-19 ကူးစက်မှုဆက်လက်မြင့်တက်နေပင်လယ်ကွေ့ဒေသရေနံတင်သင်္ဘောတိုက်ခိုက်မှုအီရန်ကို US နဲ့ Britain ကအပြစ်တင်ကုလအထွန်ရေးမှုချုပ်ကဆေးကောင်စီအကြီးအကဲရဲ့လမ်းစဉ်ကိုပြစ်တင်ပြောဆိုယခုချိန်အစာပြီးသတင်းများကိုကျွန်တော်ကြော်ထုတ်အောင်ကစတင်ဖတ်ကြားပါတော့မယ်။ New South Wales မှာ COVID-19 ကူးစက်မှုဆက်လက်မြင့်တက်နေ။ New South Wales ပြည်နယ်မှာဒေသတွင်းရောဂါကူးစက်မှုအသစ်196မှုမှတ်တမ်းတင်ခဲ့ပါတယ်။ယခင်အပတ်ကကာဝစ်ဆေးထိုးထားတဲ့လုပ်ဖို့ကင်ဘက်ကအလုပ်3ကြိမ်လုပ်ခဲ့ပြီးရောဂါကူးစက်မှု positive ဖြစ်နေတာတွေ့ရလို့ Westmead ဆေးရုံကဝန်ထမ်း36ယောက်ကိုတီးတန့်ခွဲနေခိုင်းထားပြီးတဲ့ကြီးရေကိုဆောက်ရှောက်တဲ့နေရာနှစ်ခုမှာလဲယောဂဖြစ်ပွားမှုကိုကင်တွယ်နေရပါတယ်။ကုဆက်ခံရသူ53ယောက်ကို ICU မှာတင်ထားရပြီးအဲ့ဒီထဲက43ယောက်ကကာဝယ်ဆေးထိုးပြီးဖြစ်သလိုအဲ့ဒီထဲကနောက်5ယောက်ကအသက်20တွင်းမှာဖြစ်ပါတယ်။ပြည်내ဝန်ကြီးချုပ် Gladys Berejiklian ကဩဂတ်စ်လ29ရက်နေ့မှာတင်းချက်ထားမှုများရှော့ချထားတာကိုမြင်ကျင်တဲ့အတွက်လူထုကိုကာဝယ်ဆေးထိုးကြဖို့တောင်းဆိုနေပါတယ်
။ 6 million is the target I want to set by the end of August. We're at 4, 3.9 million. I suspect we'll be at 4 million by the end of the week or in the next few days.
လူချောက်ကဩဂတ်စ်လကိုမှဆေးထိုးပြီးတာကျွန်မမြင်ကျင်တယ်။ကျွန်မမြင်ကျင်တဲ့ပြတ်မှတ်ပါ။အခုကျွန်မတို့မှဆေးထိုးပြီးသူ 3.9 သန်းရှိပါတယ်။ဒီအပတ်အကုန်မှကျွန်မတို့မှ၄သန်းလောက်ရှိမယ်လို့ထင်ပါတယ်။ဒါမှမဟုတ်နောက်ရက်အနည်းငယ်အတွင်းမှာ New South Wales အတွက်ကျမရည်မှန်းချင်ပါတယ်ကျမတို့ရှေ့တိုးဖို့ကျန်းမာရေးအကြံပေးချက်များနားထောင်ကြဖို့ကျမတိုက်တွန်းလိုပါတယ်ပင်လယ်ကွေ့ဒေသရေနံတင်သင်္ဘောတိုက်ခိုက်မှုအီရန်ကို American နဲ့ Britain ပြစ်တင်ပြီးခဲ့တဲ့သတင်းပတ်ကလူနှစ်ဦးသေဆုံးခဲ့ရတဲ့ Oman ပင်လယ်ကွေ့ရေနံတင်သင်္ဘောကို Drone နဲ့တိုက်ခိုက်မှုအတွက် Iran နိုင်ငံကို American နဲ့ Britain တို့ကပြစ်တင်လိုက်ကြပါတယ်ဒီတိုက်ခိုက်မှုဟာအီရန်ရဲ့လက်ချက်ဖြစ်တယ်ဆိုတာအခိုင်အမာပြောနိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအက်သနီဘလင်ကင်ကကြေညာချက်ထုတ်ပြန်လိုက်ပြီးအီရန်နိုင်ငံဟာဒေသတွင်းမှာ drone လက်နက်တွေတိုးမြှင့်ဖြန့်ချနေတယ်လို့လည်းစွပ်စွဲလိုက်ပါတယ်စစ်ကောင်စီအကြီးအကဲရဲ့လမ်းစဉ်ကိုဒီမိုကရေစီနဲ့ပိုအလှမ်းဝေးစေတယ်လို့ကုလအထွေမှုချုပ်ပြောမြန်မာစစ်တပ်က2023ခုလောက်အထိအနာဆက်လက်ချုပ်ကန့်ထားဖို့လုပ်နေတာဟာကုလသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံတွေတောင်းဆိုထားတဲ့မြန်မာနိုင်ငံဒီမိုကရေစီအုပ်ချုပ်ရေးလမ်းကြောင်းပေါ်ပြန်ရောက်စေမဲ့လုပ်ရမဟုတ်ဘူးလို့ကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရစတက်ဖင်ဒူဂျာရစ်ကတင်းနလာနေသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကမြန်မာနိုင်ငံမှာ2023ဩဂတ်စ်လအထိသူတို့ရဲ့လုပ်ငန်းစဉ်ကိုဆက်လက်ဆောင်ရွက်ရအောင်မှဖြစ်ကြောင်းနဲ့စစ်အုပ်ချုပ်ရေးကောင်စီကိုအိမ်ဆောင်အစိုးရဖြစ်ပြောင်းလဲပြီးသူကိုယ်တိုင်ဝန်ကြီးချုပ်တာဝန်ယူခဲ့တာနဲ့ပတ်သက်ပြီးကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့သဘောထားကိုမေးမြန်းရမှာယခုလိုဖြေကြားခဲ့တာဖြစ်ပါတယ်။တူတူပြောရရင်တော့ဒါဟာလမ်းကြောင်းမှန်ကိုသွားနေတာမဟုတ်ဘူးလို့ထင်ပါတယ်။ဒ ီလိုလှုပ်ဆောင်တာဟာမြန်မာနိုင်ငံဒီမိုကရေစီနီးကျအုပ်ချုပ်ရေးပြန်ရဖို့နိုင်ငံရေးအချင်းသားအားလုံးကိုပြန်လွှတ်ပေးဖို့အချမ်းဖက်ချိန်မုံမှုတွေရပ်ပစ်ဖို့ဆိုပြီးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေတောင်းဆိုနေတဲ့လမ်းကြောင်းကနေပိုဝေသွားစေတာဖြစ်ပြီးစစ်တပ်အာဏာသိမ်းထားတဲ့6လအတွင်းမြန်မာနိုင်ငံရဲ့အခြေအနေဟာအတော့ကိုဆိုးဝါးလာသလိုဒေသတွေမတည်ငြိမ်ဖြစ်မဲ့ချိန်ချောက်မှုကိုပါရင်ဆိုင်လာရတာပါဒါအပြင် COVID-19 ဒဏ်ကိုပါခံလာရတာကြောင့်အခြေအနေဟာပိုဆိုးလာတဲ့အတွက်ကဘာကြီးအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတညီတညွတ်တဲ့ဆုံးဖြတ်လုပ်ကိုင်ကြဖို့သိက္ခာအရေးကြီးနေစေပဲလို့ပြောဆိုသွားပါတယ်Queensland မှာ COVID ကူးစက်မှုအခြေအနေ Queensland ပြည်နယ်မှာလွန်ခဲ့တဲ့24နာရီအတွင်းဒေသတွင်း COVID-19 ကူးစက်မှုအသစ်16မှုတွေ့ခဲ့ရပြီးဒါကလူ3,400ကိုစမ်းစစ်မှုအပြင်မှာဖြစ်ပြီးအခုစုလိုက်ပြုံလိုက်ကူးစက်မှုက48မှုရှိလာနေပါတယ်။အဲ့ဒီထဲကကူးစက်မှုအသစ် 5 ခုကပြည်နယ်ရဲ့ကျောင်းတွေကလက်ရှိရောဂါကူးစက်မှုနဲ့ဆက်ဆက်နေပြီး9မှုကတော့အိမ်တောင်စုဒါမှမဟုတ်မိသားစုတွင်အတီးပြုထားတဲ့ကူးစက်မှုဖြစ်တယ်လို့ဆိုပါတယ်ဒီကူးစက်ပြန့်ပွားမှုကိုအကောင်းဆုံးကင်တွယ်နိုင်တာကလူတွေအိမ်မှာနေပြီးကာဝယ်ဆေးထိုးကြဖို့ဖြစ်တယ်လို့ Chief Medical Officer Janet Yang ကပြောဆိုပါတယ်
That's why lockdowns work because we know that the virus can burn out so please just
lockdown တွေကဒါကြောင့်အလုံးလုံးတာပါဒီ virus ကကုန်ခန်းသွားမှာကိုကျမတို့သိပါတယ်သင်မသေးကြရင်အိမ်မှာနေပါတကယ်လို့သင်အကူအညီလိုရင်ဖုန်းဆက်တောင်းခံပါသေချာတာကမြည်သူမစိုးအကူအညီလိုပါကသင်ကအပြင်ထွက်အဲ့ဒီအစားအစာကိုသွားဝယ်ပေးလို့ရပါတယ်ဆန်ဖရန်စစ္စကိုဆေးရုံကြီးတစ်ခုကဝန်ထမ်း200ကျော်ကိုကိုဗစ်ကူးစက်အမေရိကန်ပြည်ထောင်စုအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကအဓိကဆေးရုံကြီးတစ်ခုမှာဝန်ထမ်း200ကျော်ကိုကိုရိုနာဗိုင်းရပ်စ်ကူးစက်နေတဲ့အကြောင်းနယူးယောက်တိုင်းသတင်းစာကြီးကစနေနေ့မှာဖော်ပြခဲ့ပါတယ်။ဝန်ထမ်းအများစုဟာဇူကာဘတ်ဆန်ဖရန်စစ္စကိုအထွေထွေယောဂါကုဆေးရုံနဲ့ကယ်လီဖိုးနီးယားတက္ကသိုလ်ဆန်ဖရန်စစ္စကိုဆေးရုံတို့ကဖြစ်ပြီးအများစုဟာကာဝတ်ဆေးအပြည့်ဝထိုးပြီးသားတွေဖြစ်သလိုကူးစက်မြန်တဲ့မျိုးပီစပြောင်း Delta variant coronavirus ပိုးကူးစက်ခဲ့တာလို့လည်းသတင်းစာကရေးသားထားပါတယ်။ယောဂကူးစက်သူတွေထဲက2ယောက်ပဲဆေးရုံမှာဆေးကုဖို့လိုအပ်ပါတယ်။ကာဝယ်ဆေးမထိုးခဲ့ဘူးဆိုရင်ဆေးရုံတက်ကုသရမယ့်သူဒီထက်များနိုင်တဲ့အကြောင်းဇူကာဘက်ဆန်ဖရန်စစ္စကိုဆေးရုံကကျန်းမာရေးဌာနအကြီးအကဲဒေါက်တာလုကျွန်ဒေးကပြောဆိုပါတယ်။ငွေလဲနှုန်းမှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1,222ကျပ်ရရှိပြီး American Dollar ကိုမြန်မာကျပ်ငွေ1,646ကျပ်ရရှိပါတယ်။Australian dollar ဟာ American 93 နဲ့ညီမျှပါတယ်။မနေ့ပြန် Australia တိုက်မှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ Sydney မြို့မှာအပူချိန် 27 degree centigrade ရှိမှာဖြစ်ပြီးများသောအားဖြင့်နေသားမှာဖြစ်ပါတယ်။ Melbourne မြို့မှာအပူချိန် 73 degree centigrade ရှိမှာဖြစ်ပြီးမိုးအနည်းငယ်ရွာသွန်းမှာဖြစ်ပါတယ်။ Brisbane မြို့မှာအပူချိန် 28 degree centigrade ရှိမှာဖြစ်ပြီးညနေပိုင်းမှာမိုးတစ်ဖြောင်းနှစ်ဖြောင်းရွာသွန်းနိုင်ပါတယ်။Perth မြို့မှာအပူချိန် 18 degree centigrade ရှိမှာဖြစ်ပြီးမိုးရွာသွန်းနိုင်ပါတယ်။ Adelaide မြို့မှာအပူချိန် 14 degree centigrade ရှိမှာဖြစ်ပြီးမိုးရွာသွန်းမှာဖြစ်ပါတယ်။ Hobart မြို့မှာအပူချိန် 13 degree centigrade ရှိမှာဖြစ်ပြီးညနေပိုင်းမှာမိုးရွာသွန်းနိုင်ပါတယ်။ Canberra မြို့မှာအပူချိန် 17 degree centigrade ရှိမှာဖြစ်ပြီးမိုးရွာသွန်းနိုင်ပါတယ်။ဒါဝင်မြို့မှာအပူချိန် 33 degree centigrade ရှိမှဖြစ်ပြီးများသောအားဖြင့်နေသားမှာဖြစ်ပါတယ် ။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ